ဇွန်လ9ရက်နေ့ကစတင်ရှင်ပြိုင်နေတဲ့ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲစဉ်တွေမှာမနေ့ကကစားခဲ့တဲ့အမေရိကန်နဲ့အင်္ဂလန်အသင်းတို့ရဲ့ semi final ပွဲစဉ်အကြောင်းကိုပြောပြပေးပါမယ်ရှင်ချစ်ချိန်မြောက် FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲ semi final ပွဲစဉ်ကိုပြင်သစ်နိုင်ငံလီယွန်မြို့မှာမနေ့အင်္ဂါနေ့မှာကစားခဲ့တာမှာတော့လက်ရှိချန်ပီယံအသင်းဖြစ်တဲ့အမေရိကန်နဲ့ FIFA မှာနံပါတ်3လိုက်နေတဲ့အင်္ဂလန်အသင်းတို့ရှင်ပြိုင်ခဲ့ကြပြီးအမေရိကန်အသင်းကအင်္ဂလန်အသင်းကို2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲစဉ်မှာအမေရိကန်အမျိုးသမီးအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးမြမလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကအခုလိုသုံးသပ်ပါတယ
်။ဒီနေ့သုံးသပ်ရင်တော့ US ကခံစစ်ကိုလုံအောင်ထိန်းကစားပြီးမှတစ်ချက်တစ်ချက်မှသူကကောင်တာအတက်မထင်မဲ့ပဲနဲ့ပြန်ဖောက်ပြီးတော့သွင်းသွားတဲ့အလုံးတွေပေါ့လေဒါပေမဲ့အများဆုံးတိုက်စစ်ဆင်ပြီးတော့ဖိပြီးကစားတာအင်္ဂလန်ကစားပွဲအတိုင်းကစားနေတာသူတို့ပြတဲ့ position ကိုကြည့်မယ်ဆိုရင်အင်္ဂလန်က58ရာခိုင်နှုန်းရှိတယ် US က43ရာခိုင်နှုန်းပဲရှိတယ် US ကတဖြည်းဖြည်းနဲ့သူကပြန်ပြီးတော့ထိန်းကစားရင်းနဲ့ပဲတွေးစားလေးပေါ့ဒီနေ့ဆိုလည်းနောက်ပြီးတစ်ခုကောင်းသွားတာ US ကဒီနေ့မှလူတွေကိုအစားထိုးပြီးကစားသွားတာပေါ့နော်အရင်ကစားနေတဲ့နံပါတ်9တို့တင်းကပရိနံပါတ်7တို့နံပါတ်10တို့မထည့်ပဲနဲ့နံပါတ်16တို့15တို့ထည့်ပြီးလူငယ်ချီတက်လေးသုံးကစားဝါတာပြင်လေတိုက်စစ်မျိုးနဲ့ထွင်သွားတယ်ပေါ့နော်အဲ့ဒါမျိုးလေးတွေမြင်ရတဲ့အခါကျတော့ US ကခံစစ်ကိုဦးစားပေးပြီးကစားဝါတယ်နည်းနည်းလုံလုံချုံချုံကစားတယ်ပေါ့လေပိုပြီးဦးစားပေးကစားဝါတွေ့ရတယ်တစ်ခါတလေရတဲ့အချိန်ကျမှတိုက်စစ်လေးဆင်ပြီးတော့မထင်မဲ့ပဲနဲ့ဝင်တိုက်ဝါတဲ့အချိန်မှာခေါင်းတိုက်ပြီးတွင်းဝါတာပဲနှလုံးစလုံးခေါင်းတိုက်ပြီးတွင်းဝါတာပေါ့နော်အင်္ဂလန်တော့တစ်ချက်တစ်ချက်ဖောက်နိုင်ရန်ကြောက်ဖို့ကောင်းတယ်ဒါပေမဲ့လည်းတလုံးကမဲနောက်ပနတီမဝင်ဘူးအဲ့မဲနောက်မဟုတ်ဘဲနဲ့ပြေးလိုက်မယ်ပနတီသာဝင်သွားမယ်ဆိုရင် final ဘွဲကအင်္ဂလန် final ဘွဲဖြစ်သွားပါလိမ့
်ဒုတိယပိုင်းမှာအင်္ဂလန်ဘက်ကတယောက်ရော့နဲ့ကစားခဲ့ရတာဖြစ်ကြောင်းနဲ့အမေရိကန်ဘက်ကလည်းပုံမှန်ကစားနေကြနာမည်ကျော်3ယောက်လောက်မပါဘဲခြေသစ်တွေကိုထည့်ကစားသွားတာတွေ့ရတဲ့အကြောင်းကိုလည်းကိုရင်ထွေးကအခုလိုပြောပါတယ
်လက်ရှိဟိုပါမင်းနဲ့ကစားနေတဲ့အများနဲ့ကစားနေတဲ့နံပါတ်9တို့မပါဘူးနံပါတ်10တို့မပါဘူးအဲ့ဒါမျိုးတွေမထည့်ပဲနဲ့ဒီ15တို့16တို့လူသစ်ကလေးတွေထည့်လာတယ်။ဘာကြောင့်မသုံးလဲဆိုတာဒါနီးပြားတွေအသင်းသူအသင်းသားတွေပဲသိမယ်။ကျွန်တော်သိတာတော့ကျွန်တော်တို့ကတော့ဒီလူတွေမပါဘူး။ဟို quarter final မှာနှစ်ကိုးသွင်းလာခဲ့တဲ့ team ကိုတိနံပါတ်7လေးမပါလာဘူး။ဆို quarter final မှာသူသွင်းလာလို့ပြင်သစ်ကိုနိုင်ပြီးတော့ကျွန်တော်တို့က semi final ကိုတက်လာတာ။အဲ့အသင်းတွေမပါလာဘူးဆိုတော့ကျွန်တော်နည်းနည်းထူးထူးဆန်းဆန်းတော့ဖြစ်တယ်ပေါ့လေ။
အမေရိကန်အသင်းဟာပြီးခဲ့တဲ့ပွဲစဉ်မှာအင်ရှင်ပြင်သစ်အသင်းကိုအနိုင်ရလို့ semi final ပွဲစဉ်ကိုတက်လာခဲ့ပြီးအခုလိုအင်္ဂလန်အသင်းနဲ့ရှင်ပြိုင်အနိုင်ရခဲ့တာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ semi final မှာတော့ Netherlands နဲ့ Sweden အသင်းတို့ရှင်ပြိုင်ကြမှာဖြစ်ပြီးအနိုင်ရတဲ့အသင်းဟာအမေရိကန်အသင်းနဲ့တနင်္ဂနွေနေ့ final ပွဲမှာတွေ့ကြပါလိမ့်မယ်။ဒါကြောင့် Sweden နဲ့ Netherlands အသင်းတို့ရဲ့ခြေစွမ်းကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တော့ကိုရင်ထွေးကအခုလိုပြောပြပါတယ်။
ကြည့်ခဲ့တဲ့ Netherlands နဲ့လည်းကျွန်တော်ကြည့်ခဲ့ဘူးလေ Sweden နဲ့လည်း Sweden နဲ့ USA နဲ့လည်းအုပ်စုပေါ်မှာတွေ့ခဲ့ဘူးလေဒါပေမဲ့အုပ်စုမှာလည်း Sweden အပါနဲ့ကစားပေမဲ့ USA ကနိုင်သွားတယ်ပေါ့ဗျာအုပ်စုပွဲတွေမှာဒါပေမဲ့ကျွန်တော်ခု Netherlands နဲ့ Sweden ကိုကြည့်မှဆိုကျွန်တော်ကြိုက်တဲ့အသင်းကတော့ Sweden ကိုကျွန်တော်ပိုကြိုက်တယ်ကျွန်တော်တိုက်တက်ရှိတဲ့ကစားနိုင်တဲ့အင်အားတွေရှိတယ်တယောက်ချင်းရဲ့အားတွေမှာလည်း Sweden ကနည်းနည်းလေးပါတယ်ဆိုတော့အုပ်စုမှာတွေ့တဲ့အသင်းပဲပြန်တွေ့နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်ပေါ့နော်နောက်ပြန်ကစားလို့ရှိရင်ကျွန်တော် Sweden ကနည်းနည်းလေးပါတယ်လို့တွေ့ကြည့်တာပေါ့လေဆိုတော့ဒီ final မှာတွေ့နိုင်ရင် US နဲ့ Sweden နဲ့တွေ့နိုင်မယ်လို့ပဲပြန်မျှော်လင့်တယ်ပေါ့လေ
American အသင်းနဲ့တွေ့သမျှဘောလုံးအသင်းတိုင်းဟာမိဂုံရန်ကုန်ကစားခဲ့ကြအကြောင်းကိုလည်းသူကအခုလိုပြောပါတယ
်ခု World Number 1မှာဖြစ်နေတာ US ဖြစ်နေတယ်ဒါပေမဲ့ US နဲ့တွေ့တဲ့အသင်းတိုင်းဟာမိဂုံရန်ကုန်ကစားကြတယ်ဘာကြောင့် US ဆိုရင်တော်တော်များများဟိုဘောလုံးအားကစားနည်းနဲ့ပဲပြောလားနိုင်ငံရေးနဲ့နည်းမလားမသိတော့တော့အသင်းတော်များများအသေးလေးကိုကစားကြတယ်ဆိုတော့ Sweden ကလည်းကစားမှာပဲအစဘွေးတော့လေဆွေရင်နဲ့ကစားခဲ့တဲ့အတွေ့ကြီးတဲ့အခါကျဆွေရင်ကအပါနဲ့ကစားခဲ့ရတာမင်းတမပဲသာရှုံးသွားတာအမှန်တကယ်ပါတာကဆွေရင်သားလေကျွန်တော်အခုကြောက်ရှောက်ကြည့်လာတဲ့ပွဲတွေမှာပြင်သစ်နဲ့ quarter final ကစားလေပြင်သစ်ကပါတယ် semi final ကစားတယ်အင်္ဂလန်ပါတယ်ဒါပေမဲ့ကျွန်တော်အမြင်မှာပါတာကအင်္ဂလန်ကစားခွက်ကလည်းပါတယ်ပြင်သစ်ကစားခွက်လည်းပါဒါပေမဲ့လည်းနောက်တစ်ခုကလည်းအင်္ဂလန်နဲ့သူတို့တကိုးရှုံးသားပြီးမှလည်းသူတို့သရေပြန်ကြဖို့ကစားတဲ့အခါကျတော့မထင်မှတ်တဲ့လွဲချော်မှုလေးတွေရှိမှာပေါ့နော်လူတိုင်းမှာတော့ဟိုနည်းနည်းလေးလောဘစောတိုက်နေတဲ့အခါကျတော့မှားဝါးတိုက်လည်းရှိမယ်ဒါပေမဲ့လည်း US ကိုဒုတိယကိုသရေကိုတွင်းမယ်လို့လုပ်တဲ့ကိုကလည်းမတင်ပတ်ပဲလူချုံမော့ဖြစ်နေလို့မပေးဘူးပနတီရတဲ့ပနတီကိုမတွင်းနိုင်ခဲ့ဘူးအဲ့ဒါမျိုးလေးတွေပေါ့နော်အဲ့ဒါတွင်းနိုင်ခဲ့တဲ့ဝင်သွားတဲ့ဆိုရင်တော့ဟို US ကတတိယနေရာလူပွဲကိုပဲကျော်ရမှာလေဒါပေမဲ့လည်း နောက်တန်းဒီကစားရကောင်းတဲ့ကိုသမားလေးတွေစေပလုံနိုင်တယ်ဒါပေမဲ့ပနက်တီယိုဖမ်းသွားနိုင်တယ်ဆိုတာကာသွားနိုင်ဆိုတာနည်းနည်းတော့အဆင့်တန်းတော့မဟုတ်ဘူးပေါ့ဗျာဒါသူ့ရဲ့ record တစ်ခုပဲပေါ့နော
်အင်္ဂလန်နဲ့အမေရိကန်အသင်းတို့ဟာ2008ခုနှစ်က quarter final မှာတစ်ကြိမ်ရှင်ပြိုင်ခဲ့ပြီးအဲ့ဒီချိန်တုန်းကလည်းအမေရိကန်ကအင်္ဂလန်အသင်းကို3-0မရှိနဲ့အနိုင်ရခဲ့ပူပါတယ်ရှင်